သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
သောရရှိမြတ်မြစာဝိနေရေးစေးမြမြင့်တက်လာခြင်းကြောင့်ထောင်တောင်းချီသောလူတို့ကိုစည်ရဲတွင်သို့တွန်းပို့နေပါတယ်လူနေမှုစည်ရဲအကြတဲ့ကြောင့် Australian ထောင်ပေါင်းများစွာကိုအလွန်အမင်းစည်ရဲတွင်နှက်စေခဲ့ကြောင်း The Salvation Army ကပြောဆိုပါတယ်လွန်ခဲ့တဲ့12လအတွင်း၎င်းတို့ရဲ့ဝန်ဆောင်မှုများကိုအသုံးပြုသူ1900ကျော်ကိုစစ်တမ်းကားယူတဲ့အခါမှာ93ရာခိုင်နှုန်းဟာအခြေခံလိုအပ်ချက်များကိုတတ်နိုင်စေရန်ရုန်းကန်နေကြတာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။လူနေမှုစရိတ်အကျတဲကြောင့်လွန်ခဲ့တဲ့12လအတွင်း Australian တောင်းနဲ့ချီကိုဆင်းရဲမွဲတေမှုထဲသို့တွန်းပို့ခဲ့ပါတယ်။အဲဒါက The Salvation Army က90ရာခိုင်နှုန်းကျော်အကူအညီတောင်းနေတဲ့လူတွေအတွက်ကတော့တကယ်လက်တွေ့ဘဝပါပဲလို့ပြောဆိုပါတယ်။ပရာဟိတအဖွဲ့သည်ဩစတြေးလျနိုင်ငံသား1900ကျော်ကိုစစ်တမ်းကားယူခဲ့ရမှာ93ရာခိုင်နှုန်းသည်အခြေခံလိုအပ်တဲ့အရာများကိုတတ်နိုင်စေရန်ရုန်းကန်နေကြတာကိုတွေ့ရှိခဲ့တယ်လို့ဆိုပါတယ်မေဂျာဒေးဗစ်ကောလစင်သည်ဆယ်ဗေးရှင်းအာမေအတွက်ဆယ်စုနှစ်နှစ်ခုကြာလောက်ကန်ခဲ့သူဖြစ်ပါတယ
် This is the worst that we've seen it in the 20 years I've been working for the Salvation Army obviously costs have all gone up there's probably you know when I started 20 years ago I think there wasn't even mobile phone bills and things like that so society's changed a lot but it's getting more and more complicated and things like afterpay and all these different things that everyone can get access to really easily doesn't help the situation you can find money and get into debt easier than ever before I think so we have a great team our money care team and financial counselors are really helping with somelong-term solutions
salvation army အတွက်ကျွန်တော်အလုပ်လုပ်ခဲ့တာ20အတွင်းကျွန်တော်တွေးကြည့်ရတဲ့အထဲမှာတခုဟာကအဆိုးဆုံးပါပဲဈေးစကားကအကုန်တက်သွားတာသိတာပါလေလွန်ခဲ့တဲ့20လောက်ကစလုပ်တုန်းကတော့ mobile phone bill မတတ်နိုင်လို့တောင်းတာမရှိဘူးဆိုတော့လူအဖွဲ့စည်းကအခုဆိုအများကြီးပြောင်းလဲသွားတယ်လို့ထင်ပါတယ်ပေါ်ပေါ်ပြီးရှုပ်ထွေးလာပြီးလူတိုင်းတကယ်ကိုလွလွဲကူကူနဲ့ရနိုင်တဲ့အရာတွေဖြစ်တဲ့ after pay လို့မျိုးအရာတွေကအခြေအနေကိုအထောက်အကူမပြုပါဘူး။ပတ်စံရှာပြီးအချွေးတင်တာအရင်ကထက်ပိုလွယ်မယ်လို့ထင်ပါတယ်။ဒါကြောင့်ကျွန်ုပ်တို့မှာကြီးကျယ်သောအဖွဲ့တစ်ခုရှိတယ်။ကျွန်ုပ်တို့ရဲ့ငွေကြေးစောင့်ရှောက်မှုအဖွဲ့နဲ့ဘန်ဒါရေးအတိုင်ပင်ခံများဟာအားနည်းသူများကိုစင်ရဲမှုမှလွတ်မြောက်ရန်ရေရှည်ဖြည့်ရှည်နည်းတချို့ကိုအမှန်တကယ်အကူအညီပေးဖို့လိုပါတယ်မေဂျာကောလစင်ကဩစတြေးလျတလွားငားရင်ကတွေတိုးလာတာဟာအဓိကဝင်ထုတ်ဝင်ပိုးဖြစ်တယ်လို့ဆိုပါတယ
် I met a gentleman the other day whose rent had gone up from $500 to $650 no warning on that so then he's had to go and drive an Uber or something to get a second income then there's stories of you know single mums you know they can't afford to putfood in their kids' lunch boxes, you know, which is really sad, and they're embarrassed to send them to school. People that can't afford fuel in their car, so they can't get their kids to school. So there's those sorts of stories.
နောက်တော့သူတို့ကလေးတွေ lunch box ထဲအစားအသောက်ထဲပို့မတတ်နိုင်တဲ့တကိုယ်ရီမီးခင်တွေရဲ့ဇာလန်းတွေရှိတော့တကယ်ကိုဝန်းနေစရာကောင်းပါတယ်သူတို့ကိုချောင်းပို့ရမှာကိုအဲ့ဒီမီးခင်တွေကရှက်နေပုံပါပဲကားထဲမှာဓာတ်ဆီထဲပို့မတတ်နိုင်တဲ့လူတွေကကလေးတွေကိုချောင်းမတက်နိုင်စေကြပါဘူးဒါကြောင့်တစ်နှလုံးသားကိုခြေကွဲစေမဲ့ဇာလန်းမျိုးတွေအများကြီးရှိပါတယ် Western SydneyMigrant Resource Center သည်၎င်းဝန်ဆောင်မှုများအတွက်လိုအပ်ချက်ဒေါ်လာကိုသတိပြုမိတယ်လို့ဆိုပါတယ်။၎င်းသည်ခိုလုံခွင့်တောင်းသူများဒုက္ခသည်များနှင့်ရွှေ့ပြောင်းနေထိုင်သူများရဲ့အဖွဲ့ဝင်များအတွက်အစားအသောက်ဘောက်ချာများအပါအဝင်ပံ့ပိုးကူညီမှုများစွာကိုပံ့ပိုးပေးခဲ့တယ်လို့ဆိုပါတယ်။လူမှုဝန်ထမ်း ရာရော့နော့စ်တက်ကနီမှလိုအပ်ချက်တိုးလာမှုအထူးသဖြင့်ယခုနှစ်အစပိုင်းကတည်းကသိသာထင်ရှားစွာတိုးလာနေတယ်လို့ဆိုပါတယ
် We have noticed significant increase in the last 12 months especially since January 2023We have significant number of people coming to our service.
ကျွန်တော်တို့ဒီပြီးခဲ့တဲ့12လအတွင်းတိသထင်ရှားစွာတိုးလာတာကိုသတိပြုမိပြီးအထူးသဖြင့်ယခုနှစ်ဇန်နဝါရီလမှစတင်ကကျွန်ုပ်တို့ရဲ့ဝန်ဆောင်မှုတို့ငွေကြေးဆိုင်ရာပံ့ပိုးကူညီမှုတောင်းခံတဲ့လူအရေးအတွက်ဟာတိတိသာသာမြင့်တက်လာပါတယ်။အချို့သောဖောက်သည်များက၎င်းတို့ရဲ့အစားအစာတချို့ကိုလွတ်သွားရတယ်လို့သူမကပြောဆိုပါတယ်။
They said they can't afford to eat 3 meals a day at the moment because of the rise of the cost of living, including food, grocery items.
သူတို့ကအစားအသောက်ကုန်ကြောက်ဓာတ်ဆီပါဝင်လူနေမှုစရိတ်တွေမြင့်တက်နေတာကြောင့်တနေ့ကိုထမင်းနတ်မအောင်တော့မစားနိုင်ဘူးလို့ပြောဆိုကြပါတယ်။အားနည်းချက်ရှိသောဩစတြေးလျများနဲ့စိန်ခေါ်မှုများနဲ့ရင်ဆိုင်နေရတဲ့တခြားအဖွဲ့အစည်းမှာ Melbourne ရှိ Doctor Youth Foundation ဖြစ်ပါတယ်။၎င်းကို Melbourne ရဲ့အစင်းရဲဆုံးသောလူအဖွဲ့အစည်းတချို့နဲ့လက်တွဲလှုပ်ဆောင်ခဲ့သော Catholic ဘုန်းတော်ကြီးတဦးဖြစ်တဲ့ Father Joe Gagobi မှ1980ခုနှစ်တွင်တည်ထောင်ခဲ့တာဖြစ်ပါတယ်။သူနဲ့တွဲလှုပ်ခဲ့တဲ့လူငယ်တော်များများမှာအားလိုက်ရဲ့ဒါမှမဟုတ်တခြားနေရာတွေကိုဘယ်တော့မှမရောက်ဖူးကြောင်းသူအသိမှတ်ပြုမိတယ်လို့ဆိုပါတယ်။ထို့ကြောင့်ချိုးတက်သောနောက်ခံမကလေးများသည် Bush Holiday အပန်းဖြေနိုင်တဲ့ Victoria အလယ်ပိုင်း Manjuri တွင်စခန်းတစ်ခုကိုတည်ထောင်ပေးခဲ့ပါတယ်။ Doctor သည် Melbourne တွင်မြို့စခန်းတစ်ခုနှင့်ပင်မခေရည်စည်းကြောင်းပညာရေးကိုရုန်းကန်နေရသောအန်ရရှိလူငယ်များအတွက်ဘန်ဒီကိုတွင်ကျောင်းတစ်ခုကိုတည်ထောင်ပေးခဲ့ပါတယ် Father Gikobi ကဒေါက်ဆာသည်ကျေးလက်ဒေသလူနေစခန်းတစ်ခုရဲ့အတွေ့အကြုံကိုကုန်ကျစရိတ်အနည်းငယ်သို့မဟုတ်လုံးဝမပေးဆောင်ရအောင်လုပ်ပေးနိုင်တယ်လို့ပြောဆိုပါတယ
် The price now that we trade at is $30 per day but there is a fund that no child is excluded due to inability to pay orIf they can only pay $20 a day, they pay $20 a day. If they can't pay, well, they pay nothing at all.
ကျွန်တော်ပြည်လို့ဒီဈေးနှုန်းမှာတရက်ကိုဒေါ်လာ30ဖြစ်တော်လဲပေးချိန်ရမတတ်နိုင်သောကြောင့်ခလေးများအားခြံလက်ထားခဲ့ခြင်းမရှိသောရံပုံငွေတစ်ခုရှိပါတယ်။ဒါကြောင့်တနေ့ကိုဒေါ်လာ20သာပေးနိုင်ရင်တနေ့ကိုဒေါ်လာ20ပေးရတယ်။ပေးနိုင်ရင်လည်းဘာမှပေးစရာမလိုပါဘူး။ Father Gikobi ကသူထမ်းဆောင်ခဲ့တဲ့ Catholic ဘာသာဝင်အချို့ရဲ့နေထိုင်မှုစေးစကားတွေဟာအတော်လေးကိုသိသာထင်ရှားစွာတိုးမြင့်လာတယ်လို့ဆိုပါတယ
် I know of parents that have had to come and ask for you know dispensation from paying school fees at a later date I know that people you know some people have had to stop donating to the church or to charities it is really for the people that are trying to improve themselves and sort ofkick up the ladder a bit and now on the struggle street because
ကျောင်းလာကပေးဆောင်ခြင်းကနေအထူးခွင့်ပြုချက်ရရလာရောက်တောင်းဆိုကြတဲ့မိဘတွေကိုကျွန်ုပ်သတိထားမိပါတယ်တချို့သောလူများဟာဖျားကြောင်းသို့မဟုတ်အလှူဒါန်းများသို့လှူဒါန်းခြင်းကိုရပ်တန့်ထားရတာကိုကျွန်ုပ်သိပါတယ်သူတို့ကိုသူတို့တိုးတက်အောင်ကြိုးစားပြီးလေကားတစ်ထည့်ချင်းတက်ကြသူတွေဟာကုန်ကျစရိတ်တွေတက်သွားတဲ့အတွက်လမ်းပေါ်မှာရုန်းကန်နေကြရတာပါ။ဤလူနေမှုစရိတ်စကားဖိအားများသည့်ဩစတြေးလျနိုင်ငံရဲ့အနေဆုံးလောက်ခလာစာ900ခိုင်နှုန်းတိုးမြင့်လာခြင်းကြောင့်ဤလူနေမှုစရိတ်စကားများဖိအားများသည့်ဩစတြေးလျနိုင်ငံရဲ့အနေဆုံးလောက်ခလာစာ900ခိုင်နှုန်းတိုးမြင့်လာခြင်းကြောင့်သက်သာမှုရတယ်လို့အလုသမားသမဂ္ဂလှုပ်ရှားမှုကပြောဆိုပါတယ်။ Australia Council of Trade Unions ACTU အတွေ့အမှု Sally McManus ကအနေဆုံးလောက်ခလာစာတိုးမြင့်မှုသည်ထိုပမာဏထက်ထက်ဝက်သာရှိသင့်တယ်လို့အလုရှင်အုပ်စုများကပြောဆိုနေကြပါတယ်။ဒါကအနေဆုံးလာစာသမဂ္ဂစီးပွားရေးလုပ်ငန်းများကိုပါထိခိုက်နှင်းနာစေမယ်လို့သူမကပြောဆိုပါတယ်။
an average of 3.5% is what the employers are asking for, which means that someone on the minimum wage would go backwards in real terms around $1,500 a year. So that amount of money, I think, is really short-sighted from business, because if people have that, you know, less buying power, that's less money to spend in their businesses. So, you know, if you hurt the people economically at the bottom, obviously yeah, it's going to affect businesses.
Yeah, I know the low shim ya down soon need it. Yeah, people solo the ma nezo ka jingwe. Yeah, she do the nailin dollar tongue. I can't pick a man to get no pia so dwama pip party. Dido dingwe pamana ha. Sibwa shim yaga the gago nyam yom yin nera jow. Luriga, when I saw Anne, throw ye long and rima, don't move me near ego, throw my thee woolo, chamatemari. Dido, out cheap ye do rego, see why ye ya, tikai labi so ye, eraga, see why the marigo le, tikai mesurago, tida bari. Thora shimakmia, SBS the dentanaga, great diet ne, piwa quando ye samago, pada pian, tin set beat hara piparakmia.
SBS Radio App ကို download လုပ်ပြီးနားဆင်မှတ်ချက်ပြုနိုင်ပါတယ်။ဒါရိုက်သူမဟုတ်အချိန်မြေးနားဆင်နိုင်ပါပြီ။စက်တမ်းမှာပါဝင်နိုင်သလိုဆက်သွယ်မှုလည်းပြုလုပ်နိုင်ပါတယ်။ Google Play ဒါမှမဟုတ် App Store မှာအခမဲ့ရယူနိုင်ပါပြီ။
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ